အမေရိကန်ပြည်ထောင်စုတီဝင်ခွင့်ဗီဇာကန့်သတ်နိုင်ငံစီရင်တိုးချဲ့သွားဖို့ရှိလာမှာမြန်မာနိုင်ငံပါတယ်ဆိုပြီးသတင်းတွေထွက်နေတာနဲ့ပတ်သက်လို့အမေရိကန်ဘက်ကမြန်မာနိုင်ငံတာဝန်ရှိသူတွေကိုတစုံတရာပြောဆိုပြီးပေးထားတာမျိုးမရှိဘူးလို့မြန်မာတာဝန်ကြီးကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံသားတချို့ကိုအမေရိကန်ကထားနေပြန်ပို့တဲ့လုပ်ငန်းစဉ်တွေမှာလည်းမြန်မာဘက်ကပူးပေါင်းမှုအားနည်းတယ်ဆိုတဲ့စွပ်စွဲချက်တွေကိုလည်းမြန်မာတာဝန်ကြီးကလက်မခံပါဘူး။ကိုသားညိုဦးကဆက်ပြီးတော့ပြောပြပေးမှာပါရှင်။
အမေရိကန်ပြည်တွင်းမှာကိုအငင်းပွားစရာဖြစ်နေတဲ့ပြည်ဝင်ခွင့်ထိန်းချုပ်ကန့်သတ်တဲ့နိုင်ငံစင်းကိုတမတ်ထရန့်အစိုးရအနေနဲ့ထပ်မံတိုးချဲ့ဖို့ရှိပြီးတော့ဒီထဲမှာမြန်မာနိုင်ငံလည်းပါဝင်နေဆိုပြီးတော့အမေရိကန်နိုင်ငံရေးသူကိုစောင့်ကြည့်ရေးသားတဲ့ political ကရေးသားဖော်ပြလိုက်တာပါ။ဒါနဲ့လည်းဒီစင်းကိုအမေရိကန်စူရဘက်ကတရားဝင်ထုတ်ပြန်တာမျိုးမရှိသေးသလိုမြန်မာပါဝင်မပါဝင်ဆိုတာကိုလည်း VOE ကနေပြီးတော့ကြည့်ကြည့်လို့မရသေးပါဘူး။အမေရိကန်နိုင်ငံဆိုင်ရာမြန်မာတာဝန်ကြီးဦးအောင်လင်းကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့သူကအမေရိကန်တာဝန်ရှိသူတွေဘက်ကသိပြီးပြောဆိုတာဘာမှမရှိသေးဘူးလို့ VOE ကပြောပါတယ်
။အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကဒီကကျွန်တော်တို့ရဲ့အဓိကဆက်သွယ်နေတဲ့ဌာနဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံကြားရေးဝန်ကြီးအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနဆရာတော့ဘာမှမကြားဘူး။ဒါနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံအစိုးရရဲ့ဆုံးဖြတ်ချက်သာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့အမေရိကန်အစိုးရနဲ့အများအားပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့ဟာလည်းသူတို့ကိုအသိပေးတာပြီးတာဖြစ်ပါတယ်။
ဟုတ်ကဲ
့အရင်ကတည်းကသူတို့ကန့်သတ်မှုလုပ်တယ်ဆိုတဲ့ဟာကလည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်သည်ဒါရင်နဲ့သူတို့ကနေပြီးတော့တစ်ဖက်တည်းနေပြီးတော့ကျင်ညာထားခြင်းဖြစ်ပါတယ
်လက်တလုံးမှာလည်းမြန်မာနိုင်ငံမှာပြောင်းလဲပြီးတချို့ရှိပြီးတဲ့နောက်မြန်မာအမေရိကန်ဆက်ဆံရေးတိုးတက်ကောင်းမွန်လာစီဖို့အမေရိကန်တန်တမာတွေဘက်ကကြိုးပမ်းနေတာတွေရှိပါတယ်မြန်မာနိုင်ငံဘက်ကအမေရိကန်နိုင်ငံကြီးလေးလာတဲ့အဖွဲ့တွေအတုတ်လိုက်အမေရိကန်ပြည်ထောင်စုကိုလဲရောက်တာရှိလို့ပဲပြည်ထောင်ရေးနဲ့ပတ်သက်လို့လည်းမြန်မာကျောင်းသားတွေကိုအမေရိကန်မှာလဲရောက်တင်ကြဖို့ဖိတ်ခေါ်တာတွေမပြတ်ရှိနေတာပါအမေရိကန်ပြောင်စုမှာအစိမ့်ပညာသင်ကြားလူတွေမြန်မာလူငယ်ကျောင်းသူကျောင်းသားတွေအတွက်ပညာရေးဆိုင်ရာအခွင့်အလမ်းကောင်းတွေရရှိဖို့ပညာရေးပြပွဲကိုနှစ်ဆင့်စီစဉ်ကျင်းပပြီးတဲ့အကြောင်းအမေရိကန်တာမကြီးစကော့မာဆီယာကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံသားတချို့ကိုအမေရိကန်ကနေပြီးတော့ထန်ပြီးပြန်ပို့ဖို့စီစဉ်ဆောင်ရွက်တဲ့နေရာမှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုပြီးတော့အမေရိကန်ဘက်ကအရင်နှစ်တွေတုန်းကဆွဆဲခဲ့တာတွေရှိခဲ့မှုပါတယ်။ဒီကိစ္စမှာလည်းမြန်မာနိုင်ငံဘက်ကအပြည့်အဝပူးပေါင်းခဲ့တာပါလို့မြန်မာတာမကြီးဦးအောင်လင်းက view ကိုပြောပါတယ်။
ဒီလိုမြန်မာနိုင်ငံကိုပြန်ပို့တဲ့လူတွေအားဆိုလို့ရှိရင်လည်းဒုက္ခတွေနေရောက်လာခဲ့ပြီးတော့ဒီနိုင်ငံကမှသူတို့နိုင်ငံအနေနဲ့လက်မခံနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ကဆိုလို့ရှိရင်မြန်မာနိုင်ငံသားဟောင်းတွေကိုပြန်ပြီးတော့လက်ခံတဲ့သဘောထားကြည့်ပါနဲ့ပြန်ပြီးတော့လက်ခံရင်းဖြစ်ပါလေ
။ဟုတ်ကဲ့နောက်တစ်ချက်ကမြန်မာနိုင်ငံကနေပြီးတော့လာတဲ့ဗီဇာလာတဲ့ဝင်တဲ့လူတော်များများတချို့ဒီမှာနေထိုင်တဲ့ခါမှာဟိုတသန်းကုန်တဲ့အထိတသန်းလုံတဲ့အထိနေထိုင်တာမျိုးတွေလည်းကျွန်တော်ကြားပါတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရော
အဲ့ဒါနဲ့ပတ်သက်ပြီးတော့ဒါကတော့တူဦးချင်းပုံကူရင်းနဲ့ဆိုင်ပါလေလို့တူပါပဲနိုင်ငံသားအလုံးအားဆိုလို့ရှိရင်ရောက်တဲ့နိုင်ငံမှာသူတို့တတ်မှတ်ထားတဲ့စည်းကမ်းကိုလိုက်လာဖို့လိုအပ်ပါပဲဒါဆိုနေထိုင်ခွင့်တက်တန်းဟိုတတ်မှတ်ထားတဲ့နေထိုင်ခွင့်ကြော်လုံတဲ့ဟာကဆိုလို့ရှိရင်စည်းကမ်းဖောက်ပြက်တယ်လို့ကျွန်တော်တို့ယူဆပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့နိုင်ငံသားအလုံးဆိုလို့ရှိရင်လည်းသူတို့တက်တန်းကြော်တဲ့လူတွေကိုဆိုလို့ရှိရင်ကျွန်တော်တို့ဥပဒေနဲ့စည်းကမ်းဖောက်ပြက်သူတွေကိုအေးယူတာရှိပါလေ။အလားတူပဲအမေရိကန်နိုင်ငံကတော့ဒီလိုမျိုးလုပ်တယ်လို့ကျွန်တော်ယူဆပါတယ်
။အမေရိကန်ပြောင်းစုကမြန်မာနိုင်ငံသားတချို့ကိုထန်းနေပြန်ပို့ရေးလုပ်ငန်းတွေမှာမြန်မာနိုင်ငံတက္ကသိုလ်ပူးပေါင်းဆောင်ရွက်မှုအားနည်းရဆိုတဲ့အချက်နဲ့မြန်မာဆွေရရဲ့အလို့သမားလူမှုကြီးကြိုင်နဲ့ပြည်သူ့အင်အားဝန်ကြီးဌာန၊နောက်ပြည်ထောင်ဝန်ကြီးဌာနတို့ကညွှန်ကြားမှုချုပ်ကနေပြီးတော့ဝန်ကြီးအဆင့်ထိအရာရှိတွေနောက်သို့ရဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်တင်တာ2018ခုနှစ်တုန်းကလုပ်ခဲ့မှုပါလေ။ဒါပေမဲ့လည်းအဲ့ဒီအချိန်မှလေကမြန်မာနိုင်ငံဘက်ကဒီလုပ်ငန်းစီအပေါ်မှာပြူဝပူပေါင်းဆောင်ရွက်ခဲ့တာပါလို့မြန်မာတမ္မကြီးဦးအောင်လင်းက VOE ကိုပြောခဲ့မှုပါတယ်။အမေရိကန်ပြည်ဝင်ခွင့်ကန့်သတ်ဖို့နောက်တိုးနိုင်ငံစီရင်ထပ်ထုတ်ဖို့အတွက်စဉ်းစားနေရဲဆိုတာကတော့တမနာထရမ့်ကသတင်းဌာနတွေကိုပြောခဲ့ပါတယ်။ဒါပေမဲ့ဘယ်နိုင်ငံတွေလဲဆိုတဲ့စီရင်အတိအကျကိုတော့သူကထည့်မပြောထားပါဘူးခင်ဗျ။